ဂျပန်ပင်လယ်ရေအောက်မှာကြီးမားတဲ့အပိုင်းစာ၅ခုရှိတဲ့နေရာကိုတွေ့ရှိခဲ့ပြီးတဲ့နောက် Air Asia လေယာဉ်ရဲ့ပျက်စီးရှာဖွေလုပ်ငန်းတွေကိုအင်ဒိုနီးရှားကယ်ဆယ်ရေးအဖွဲ့တွေဒီကနေ့မှပဲပြန်လည်စတင်ခဲ့ကြပါတယ်။ဒါပေမဲ့လည်းရာသီဥတုဆိုးဝါးနေတဲ့အတွက်ရှာဖွေလုပ်ငန်းတွေမှာအခက်အခဲတွေနဲ့လည်းကြုံနေရတာပါ။ဒီကနေ့မှပဲအပျက်စီးအပိုင်းစာတွေရှိရာနေရာနာထီရင်ငုံသမားတွေရောက်ခဲ့ကြပေမဲ့နောက်ကျောင်းပြန်လည်ခဲ့ကြရတယ်လို့လည်းအင်ဒိုနီးရှားရှာဖွေနဲ့ကယ်ဆယ်ရေးအေဂျင်စီအကြီးအကဲပန်ပန်းဆိုရလူကပြောဆိုခဲ့ပါတယ်။
Kita menemukan melalui kapal geosurvey.
Yang utama itu yau di yau kejawen mempunyai cermin masuk nerine lewa mangcian ini. Bahama meminat nyadalu lebih ni tekalan ini. Yaziru cini makau naja. Yang usia puye lengan ini kita ya sain tapi yau ma lumba pawai tuan ini jini gue lebih siap pujuzan ini caw biasa dua gelaba.မကြာသေးခင်ရက်တွေအတွင်းပင်လယ်ပြင်မှာမိုးတိထန်လေပြင်းတိုက်ခတ်နေတဲ့အတွက်လှိုင်းကြီးပြီးရေစီးမြန်လွန်းလာကြောင်းရှာဖွေလုပ်ငန်းတွေမှာအကြီးအကျယ်နှောင့်နှေးမှုတွေကြုံနေရတာဖြစ်ပါတယ်။ရှာဖွေအဖွဲ့တွေကတော့လေရင်ရဲ့ကိုယ်တယ်ပိုင်းလို့ယူဆထားတဲ့အပျက်စီးတွေရှိရနေရာထိအရောက်သွားပြီးအလောင်းတွေကိုဆယ်ယူနိုင်မှုနဲ့လေရင်ပြန့်တမ်းမှုမှတ်တမ်းတင် black box တွေကိုရှာဖွေနိုင်မှုမျှော်လင့်ထားကြတာပါ။ဒီကနေ့တင်းနှုံးနေနေမှာပဲလေရင်ပြစ်ချရာမှာတည်ဆုံးသူနောက်ထပ်အလောင်းတစ်လောင်းကိုတွေ့ခဲ့ရတဲ့အတွက်စုစုပေါင်းအခုချိန်ထိဆယ်ယူရရှိထားတဲ့အလောင်း30လောင်းထိရှိသွားပြီလို့လည်းအင်ဒိုနီးရှားအာဏာပိုင်ကပြောပါရယ်။ Air Asia လေကြောင်းလိုင်းရဲ့ A320 အမျိုးအစားလေရင်ဟာခီးတယ်နဲ့လေရင်ဝင်တဲ့162ယောက်နဲ့တူပြန်တန်းရင်ပြီးခဲ့တဲ့တင်းနှုံးနေနေမှာပဲပျောက်ဆုံးသွားခဲ့တာပါ။အပျက်စီးတွေဟာအင်ဒိုနီးရှားနိုင်ငံဘော်နီယိုတောင်ပိုင်းကမ်းရိုးတန်းထိမျောပါနိုင်တဲ့အတွက်ရှာဖွေနေမြေကိုတိုးချဲ့ထားတဲ့အကြောင်းလဲမနေ့တုန်းကပဲတာဝန်ရှိသူတွေကပြောဆိုထားကြပါရယ်။